တော့တာချင်ခင်ဗျာ20ရာစုတတိယကျင်းပြည်ထောင်စုညီလာခံကြီးကတော့စတင်လိုက်ပါပြီတိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုလိုလားတဲ့ပြည်သူတွေဟာအစိုးရနဲ့ရဖြစ်နေတာတွေငြိမ်းချမ်းရေးရရှိရေးပေါ်သဘောထားမတူကြတဲ့လက်နက်ကိုင်အုပ်စုအသီးသီးကြောင့်အနာဂတ်အတွက်မျှော်လင့်ချက်နည်းနေတယ်လို့ရှုမြင်နေကြသလိုတချို့ကတော့ညှိနှိုင်းလို့ရမယ့်နေရာလေးကစတင်လိုက်ရင်အဆင်ပြေသွားပါလိမ့်မယ်လို့ယုံကြည်နေကြပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြုံတွေ့နေရတဲ့အတားအဆီးတွေကိုဆွေးနွေးကြည့်ကြရအောင်ပါပထဝီဝင်နိုင်ငံရေးတွေအကြောင်းရေးသားခဲ့သူပါမောက်ခတူကတော့ပထဝီဝင်နိုင်ငံရေးဆိုတာတိုင်းပြည်နှစ်ခုကြားကအနေနဲ့မြင်းတွေပေါ်ပြိုင်ဆိုင်ဆက်ဆက်မှုတွေမကပါဘူးလူမျိုးစုနယ်မြေတွေကြားကလူဦးရေအပြောင်းလဲတွေကိုလည်းသုံးသပ်ရမှာဖြစ်ပါတယ်ဥပမာအမေရိကန်ပါရက်စတစ်ကိုကြည့်လိုက်ပါတောင်ပိုင်းနဲ့မြောက်ပိုင်းစစ်ဖြစ်ကြပြီးတဲ့နောက်မှာမြောက်ပိုင်းသားယန်ကီးတွေဟာပျက်စီးကျေမွသွားတဲ့တောင်ပိုင်းဒီနယ်တွေကိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပေးမယ်ဆိုပြီးသူတို့ရဲ့ corporation ကြီးတွေကိုအလုံးအရင်းနဲ့ရင်းနှီးမြှုပ်နှံခိုင်းတယ်တောင်ပိုင်းဒေသတစ်ခုလုံးကိုစီးပွားရေးအရလွှမ်းမိုးနိုင်အောင်လုပ်ပစ်လိုက်ပြီးတော့နောက်ထပ်သဘုံပြန်ထဖို့ဆိုတာမဖြစ်နိုင်တော့လောက်အောင်တည်ငြိမ်ဖွံ့ဖြိုးသွားတယ်တခုတော့ရှိတယ်အမေရိကန်ပြည်တွင်းစစ်ပွဲမှာမြောက်ပိုင်းကဆင့်နိုင်သွားတာကိုတရုတ်ပြည်ကောင်းဆောင်တွေကတိဘက်ပြည်နယ်ကိုလည်းဒီတိုင်းပဲလုခဲ့ကြပါလိမ့်။တိဘက်နယ်မြေထဲမှာလမ်းမဆက်သွေးကြီးကောင်းမွန်အောင်လုပ်ပြီးတရုတ်စီးပွားရေးသမားတွေအများအပြားကိုရည်ရွယ်ချက်ရှိရှိနဲ့ခြေချကိုက်နေ။နယ်မြေလူဦးရေအချိုးစာနဲ့စီးပွားရေးလွှမ်းမိုးမှုလုပ်ပြီးတဲ့နောက်မှာတရုတ်အစိုးရအပေါ်သစ္စာခံမဲ့ခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်လုပ်ပစ်လိုက်တယ်။အနာဂတ်အတွက်တိဘက်နယ်မြေဟာပုံကံမှုခက်သွားတော့တယ်။ကိုလံဘီယာဥပမာကတော့ပိုပြီးမြင်သာပါလိမ့်။ကိုလံဘီယာနိုင်ငံမှာလက်ဝဲသဘုံတွေနဲ့ဆက်စုပ်နှစ်ပေါင်းများစွာစစ်ဖြစ်လာခဲ့ကြပါလေ။ဒါပေမဲ့ကိုလံဘီယာအစိုးရဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုရအောင်လုပ်နိုင်ခဲ့တော့တဘုံတွေဟာငိမ့်ငိုင်းရေးကိုမဖြစ်မလို့လုပ်လာပါတော့တယ်။ဒါကြောင့်တခါတလေမှာငိမ့်ငိုင်းရေးရမှတိုင်းပြည်ဖွံ့ဖြိုးတိုးတက်လို့ရအောင်လုပ်လို့ရမယ်ဆိုတဲ့အယူဆကိုဖယ်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရင်ငိမ့်ငိုင်းရေးရနိုင်တယ်ဆိုတဲ့အချက်ကိုစဉ်းစားသိကျင်တယ်လို့ဆိုခဲ့မှုပါလေ။တကယ်တော့မြန်မာပြည်နိုင်ငံရေးဟာတိုင်းရင်းသားတွေရဲ့လက်နက်ကင်ပုံကံမှုသာမကတခါတော့ကဆိုဗီယက်လက်အောက်ခံယူကရိန်းနိုင်ငံအခြေအနေမျိုးဖြစ်နေပါလေ။ကွန်မန်အာနာရှင်တွေကိုဖယ်ရှားပစ်နိုင်ခဲ့ပြီးမြဲယူကရိန်းနိုင်ငံဟာရွေးကောက်ပွဲနဲ့အစိုးရတဲ့ဖွဲ့စည်းနိုင်ခဲ့ပါလေ။ဒါပေမဲ့အာနာလက်လွတ်ခဲ့ရတဲ့ကွန်မန်အစိုးရအဖွဲ့ဝင်တွေဟာသူတို့ပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေမှာတဆင့်မီဒီယာအိုးအိမ်ချမ်းမြေအရောင်းဝယ်နဲ့အရေးပါတဲ့ကုန်သွယ်ရေးတွေကိုချုပ်ကန့်ထားပါလေ။ဒါကြောင့်လည်းနောက်ထပ်၅နှစ်ကြာမှာတော့အတိုက်ခံနိုင်ငံရေးအင်အားစုတွေကြားမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေနဲ့တက်ဆိုင်တဲ့စာချုပ်စာတမ်းတွေပေါ်သဘောထားကွဲခြားအချင်းချင်းပြန်လည်ထိတ်တိုက်တွေ့လိုက်ကြပါလေ။အာနာရှင်ဟောင်းတွေကနိုင်ငံရေးအာနာဆက်ဝန်းတွေကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။မြန်မာပြည်မှာလည်းစီးပွားရေးဖော်ဆောင်မှုကိုကြိုးစားတဲ့အခါတိုင်းအခက်အခဲတွေကြုံရပါတယ်။အခြေခံအဆောက်အဦနဲ့ယင်းနှိမ့်ညှောင်မှုတွေပြင်ဆင်ရမယ့်တိုင်းပြည်တွေကငွေတွေမလဲတော့ခရိုနီတွေကိုဝင်ရောက်ပူပေါင်းပံ့ပိုးကြဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါပေမဲ့ပါမလာကြပါဘူး။သူတို့ကိုချမ်းသာကြွယ်ဝအောင်လုပ်ပေးခဲ့ကြတဲ့သူတွေပေါ်မှာပဲတစ္ဆာထားဖို့ကြောက်ရွံ့နေပုံရပါလေ။ဒါကလည်းအဆန်းတော်မဟုတ်ပါဘူး။ရွေးကောက်ပွဲအပြတ်တက်နိုင်လိုက်ခြင်းဟာကံကောင်းခြင်းနဲ့ကံဆိုးခြင်းနှစ်ခုလုံးကိုတည်ဆောင်လာခဲ့ပါတယ်။တကယ်ဆိုအမျိုးသားပြန်လည်တည်မြဲရေးလုပ်မယ်ဆိုရင်အားလုံးပူးပေါင်းပံ့ပိုးလာနိုင်တဲ့လမ်းတစ်ခုကိုရွေးရမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်သူတွေဟာရွေးကောက်ပွဲရလာမှအုပ်စုတစုကိုအပြတ်ဖယ်ရှားဖို့ကြိုးစားလိုက်ကြပါတယ်။အာဏာရှင်ဟောင်းတွေကမကဒီမိုကရေစီအစုတွေပါအစ်စ်ပါသွားပါတော့တယ်။ဒါကြောင့်လည်းအရှုံးနဲ့ရင်ဆိုင်လာရတဲ့သူတွေဟာယူကရိန်းကိုအနေထားမျိုးရအောင်စီးပွားရေးကိုလော်ကြီးအုပ်ထားပါတယ်။ဝင်ရောက်မပူးပေါင်းကြပါဘူး။အာနာရှင်ဟောင်းတွေကစီးပွားရေးပိုင်ဆိုင်မှုကိုချုပ်ကန့်ထားလိုက်တော့ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရဟာထင်သလောက်ရွေးလို့မရဘူးဖြစ်နေပါတယ်။ဒါကြောင့်လည်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလုပ်တဲ့အခါအနောက်ဆက်တီအတားအဆီးတွေကစီးကျိုနေပါတယ်။ဒီကြားထဲမှာတရုတ်ပြည်နဲ့ချုပ်ဆိုထားတဲ့စာချုပ်စာတမ်းတွေဟာသတင်းစိုးနဲ့ကြော်ကြားနေတာကြောင့် NLD အစိုးရဟာပါပနနပြန်လည်စစ်ဆင်ဖြတ်တန်းနေရဆဲဖြစ်ပါတယ်။ဒါကပထမကြုံတွေ့နေရတဲ့အကြက်တဲပဲဖြစ်ပါတယ်။ဒုတိယအတားအဆီးကတော့ရခိုင်ပြည်ထောင်စုပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ဘက်ကဘင်္ဂလီလူမျိုးတွေတိမ့်ချီထွက်ပြေးသွားတဲ့အဖြစ်ပြက်ပေါ်မှာအကြောင်းပြုပြီးနိုင်ငံက PR တွေဟာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုထင်သလောက်တည်လို့မရအောင်ဒီဖြစ်ခဲ့ရပါလေ။တတိယအတားစီကတော့2008အခြေခံဥပဒေပြင်ဆင်ရေးပဲဖြစ်ပါလေ။တချို့ကတော့ဒါဟာအဓိကအတားစီဖြစ်နေတယ်လို့ဝေဖန်ထောက်ပြကြပါမိ။တချို့ကတော့အခြေခံဥပဒေကြောင့်ပဲတိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိဆောက်လို့မရဘူးဖြစ်နေတယ်လို့ယုံကြည်ကြပါလေ။တော်တာရှင်ပါခင်ဗျ။ပြင်ချက်တချို့ကတော့ NLD အစိုးရဟာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ဘူး။အရေးပေါ်အခြေအနေရောက်နေပြီလို့သတိပေးကြပါလေ။တကယ်တော့အရေးပေါ်အခြေအနေကအခုမှဖြစ်တာမဟုတ်ပါဘူး။ဆယ်စုနှစ်ပေါင်းများစွာရှိခဲ့ပါပြီ။ဒါကိုသိလို့လဲ88အရေးတော်ဦးကြီးပေါ်ပေါက်ခဲ့ခြင်းဖြစ်ပါလေ။အခက်အခဲတွေဖြတ်ဖို့အတွက်အထက်မှာတင်ပြခဲ့တဲ့အတားအဆီးတွေကိုဖြတ်ရပါပဲ။အဲဒါလို့ဖြတ်ကြတဲ့အခါ NLD အစိုးရဟာ မဟာမိတ်ပေါင်းကိုတတ်နိုင်သလောက်ချဲ့ရမှာဖြစ်သလိုအာဏာရှင်ဟောင်းတွေကလည်းအစိုးရအကြက်တဲဖြစ်အောင်ဥတည်ရေးထက်နိုင်ငံရေးကိုဆက်သွားလို့ရမယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာတစ်ဆင့်ပြည်သူတွေရဲ့ယုံကြည်လေးစားမှုကိုပြန်လည်ရယူရမှာဖြစ်ပါတယ်လူမျိုးစုလက်နက်ကင်တပ်တွေကိုအခြေခံဥပဒေအောက်မှာလက်နက်ချစေခြင်းပြီးတစ်ဖက်မှာတော့ရင်းနှီးမြှုပ်နှံမှုစီးပွားရေးတိုးတက်မှုတွေလုပ်မပေးနိုင်တဲ့အနေအထားမျိုးဆိုရင်တော့ငြိမ်းချမ်းရေးကိုမရနိုင်ပါဘူးတော်ရရှင်မြန်မာပြည်သူတွေလည်းအုတ်ဆုဆွဲလူမျိုးစွဲကြီးလွန်တဲ့နိုင်ငံရေးတွေနဲ့ကင်းဝေးနိုင်ကြပါစေပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုအထူးကဦးစားပေးလုပ်ကိုင်နိုင်မဲ့နိုင်ငံရေးကောင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေလို့ဆုတောင်းလိုက်ပါရစေ